စံဝယ်လူအားမြင့်တက်လာတာနဲ့အမျှပြီးခဲ့တဲ့ဘက်ကအိန္ဒိယနိုင်ငံထွက်ပို့ကုန်စံစည်းနှုန်းမြင့်တက်လာခဲ့တယ်လို့ပြည်တွင်းဈေးကွက်မှာလည်းစံစည်းမြင့်တက်ခဲ့ပါတယ်ထိုင်းနိုင်ငံထွက်ဆန်ကတော့ဈေးချိုတဲ့ရှင်ဘက်တွေကြောင့်ဝယ်လူအားယိုနေနေပါတယ်။ဆန်အဓိကတင်ပို့တဲ့နိုင်ငံတနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ဆန်ကွဲ900ဂိုင်နှုန်းပါဆန်ဈေးနှုန်းဟာပြီးခဲ့တဲ့အပတ်ကတဒံကို358ဒေါ်လာနဲ့363ဒေါ်လာအကြားရှိရာကနေအခုအပတ်ထဲဒေါ်လာ360နဲ့365အကြားကိုမြင့်တက်ခဲ့ပါတယ်။လေသမားတွေကအိန္ဒိယအစိုးရရဲ့ဂျာဝင်ညှိနှိုင်းပေးလေးရှိတဲ့ Minimum Support Price လို့ခေါ်တဲ့အစိုးရညှိနှိုင်းဈေးရလူကြောင်တောင်းဆိုနေတာကြောင့်အခုလိုစံစည်းမြင့်တက်ခဲ့တာလို့အိန္ဒိယတောင်ပိုင်းအန္ဒရာပရဒက်ရှ်ပြည်နယ်ကပို့ကုန်လုပ်ငန်းရှင်တို့ကပြောပါတယ်ဒီနေ့အစောပိုင်းကတော့အိန္ဒိယအစိုးရကဝယ်ယူဈေးကို 3.8 ရာခိုင်နှုန်းမြင့်တင်ခဲ့တာမှာ 2019-2020 အတွက်စံ100ကီလိုဂရမ်ဈေးကို UP1815 သတ်မှတ်ခဲ့ပါတယ်မကြာသေးခင်အထိပဲအိန္ဒိယရဲ့စံတင်ပို့မှုထိုင်းမိုင်းနေခဲ့တာကနေယခင်နှစ်တွေနဲ့နှိုင်းယှဉ်ရင်အောက်တိုဘာလထဲမှာစံပို့ကုန်42ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့အစိုးရစီးရင်စရာတွေအရသိရပါတယ်အဓိကအကြောင်းရင်းကတော့အာဖရိကနိုင်ငံတွေကဝယ်လူအားကျဆင်းခဲ့တာကြောင့်ဖြစ်ပါတယ်ပြည်ရင်းငွေကြေးခိုင်မာမှုနဲ့ပြိုင်ဘက်ဗီယက်နမ်စံဈေးကထိုင်းစံဈေးထက်သက်သာတာကြောင့်ထိုင်းနိုင်ငံရဲ့စံတင်ပို့မှုဟာလည်းထိုင်းမိုင်းနေပြီးထိုင်းနိုင်ငံထွက်စံကွဲ900ရာခိုင်နှုန်းပါစံတဒံရဲ့ဈေးနှုန်းဟာပြီးခဲ့တဲ့အပတ်ကဒေါ်လာ369ဒေါ်လာနဲ့417ဒေါ်လာကြားရှိရာကနေဒီတစ်ပတ်ထဲတဒံကိုဒေါ်လာ395ဒေါ်လာနဲ့420ကြားရောက်ရှိခဲ့ပါတယ်